ဝါဇနာရီစီမျိုးတော်မှာယူလနာ22ရက်နေ့ကကျင်းပပြီးစီးသွားတဲ့ဘာသာရေးလွှတ်ခွင့်တိုးတက်ခြေတွင်းဆိုင်ရာညီလာခံကနေမြန်မာနိုင်ငံနဲ့ပတ်သက်တဲ့ထုတ်ပြန်ချက်ပေါ်အထူးပဲစီးကြရတဲ့အကြောင်းအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကယူလနာ29ရက်နေ့စွန်းနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒါ့အပြင်အဲ့ဒီညီလာခံကိုမြန်မာနိုင်ငံတက်ရောက်ဖို့ဖိတ်ကြားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရဲ့ယက်တီချက်ကိုရှင်းလင်းပြောဆိုခွင့်မရတဲ့ပေါ်စိတ်မကောင်းတဲ့အကြောင်းလည်းပြောထားပါတယ်။မြန်မာနိုင်ငံဟာလူ့နေတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီးငြိမ်းချမ်းရေး၊လုံခြုံရေး၊ပြည်ထောင်စုစုမိုးရေးနဲ့လူမှုစီးပွားကွန်ပျူတာရေးဆိုင်ရာအခြေအနေမျိုးစုံနဲ့ရင်ဆိုင်နေရတဲ့နိုင်ငံတစ်ခုဖြစ်တယ်လို့မြန်မာတန်ရင်းထုတ်ပြန်ကြမှာပြောထားပါတယ်။တက်တန်းလူပြည်ရဲ့အရသာအစိုးရအနေနဲ့လူပဲမိနစ်မှာတာဝန်ဆောက်ယူခြင်းကလေးကရခိုင်ပြည်နယ်ကဂျင်းဒီအပါအဝင်အရေးကြီးတဲ့ကိစ္စရပ်တွေကိုဖြေရှင်းဖို့ခိုင်မာတန်ရင်းထံချထားပြီးတက်ဆိုင်လူအားလုံးနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောထားပါတယ်။ဒီလိုအရေးကြီးတဲ့အချိန်ကာလမှာရင်ဆိုင်နေရတဲ့ခက်ခဲတွေအတွက်ရှိရှိခိုင်မာတဲ့အဖြစ်အပျက်တွေကိုရှာဖွေဖို့မြန်မာနိုင်ငံကတိုးစားနေတဲ့ပေါ်အမေရိကန်ဆွေရပါဝင်နိုင်ငံတကာအတိုင်းဝန်ရဲ့နားလည်မှုနဲ့အားပေးထောက်ခံမှုတို့ကိုမြန်မာတန်ရုံးအနေနဲ့အထူးပဲမြင်တွေ့ခြင်းနဲ့အကြောင်းတန်ရုံးထုတ်ပြန်ချက်မှာပြောထားပါတယ်။ဇူလိုင်လ24ရက်နေ့ကနေ26ရက်နေ့ထိအမေရိကန်နိုင်ငံရဲ့ဌာနမှကျင်းပတဲ့အရင်းညီလာခံကိုနိုင်ငံသားဝင်ကြီးတွေနိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်ပြီးဘာသာရေးကောင်းဆောင်ပြီးအရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်ပြီးတက်ရောက်ကြတယ်လို့အမေရိကန်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။ဒီလကတယောက်ဖို့ပြေးကြတဲ့အထက်မှာတင်လာတဲ့နိုင်ငံနဲ့ပါပြီးတင်လာတဲ့နိုင်ငံသားရဲ့ဝင်ကြီး AH ဘာမှုအာလီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တယောက်ပါတယ်